ဒီလာတဲ့အမေရိကန်နဲ့ထိုင်းနိုင်ငံတို့ပူးတွက်စီရင်လေ့ကျင့်မှုလုပ်မဲ့ကိစ္စအပေါ်ထိုင်းပြည်သူပြည်သားတွေကဆိုရှယ်မီဒီယာတွေကတဆင့်ဝေဖန်လာနေကြပါတယ်။စီရင်လေ့ကျင့်မှုတွေပါဝင်မဲ့ဒါဇင်နဲ့ကြင်ရှိတဲ့အမေရိကန်တပ်သားတွေဘန်ကောက်ဟိုတယ်တွေမှာဆက်လျက်ကြမဖြစ်မနေကွာရန်တင်းတိကျခွဲနေရမယ်လို့ထိုင်းစိုးရကကြေညာပြီးမှအခုလိုဝေဖန်ချက်တွေထွက်ပေါ်လာတာပါ။ဩဂလ18ရက်နေ့ကနေ30ရက်နေ့အထိပြည်내သုံးခုမှာတိကျစီပြုလုပ်မဲ့ပူးတွက်စီရင်လေ့ကျင့်မှုတွေနဲ့အမေရိကန်တပ်သား106ယောက်ပါဝင်မှာဖြစ်ပြီးသူတို့လည်းကွာရန်တင်းစည်းကမ်းကိုလိုက်နိုင်ရမှာဖြစ်တယ်လို့ထိုင်းစစ်တပ်က COVID-19 တပ်ဖြည့်ရေးယူနစ်အကြီးအကဲဒေါက်တာပွန်စရိဇဝတ်ကပြောပါတယ်ထိုင်းနိုင်ငံတည်း COVID-19 ပြည်တွင်းကူးစက်မှုရှိတာ2လကျော်လာပြီဖြစ်ပြီးကူးစက်မှု 3,300 ကျော်မှာထိန်းထားနိုင်နေတာပါအမေရိကန်တို့နဲ့ပူးတွက်စီရင်လေ့ကျင့်မှုနဲ့ပတ်သက်ပြီးထိုင်းကလူကြိုက်များတဲ့ Facebook စာမျက်နှာတစ်ခုကနိုင်ငံသားစစ်သားတွေကိုအဝန်ခံဖို့တကယ်ပဲလိုအပ်ပါသလားတနိုင်ငံဆက်ဆံရေးမထိခိုက်ဘူးဆိုရင်ရွှေ့ဆိုင်းလိုက်ပါဆိုပြီးရေးသားချက်ကိုလူများကြိုက်နေတက်ခဲ့ကြပါတယ်တကယ်ခီးထွက်ဖို့လိုအပ်တဲ့နိုင်ငံသားတွေတောင်မှခီးစဉ်တွေကိုရွှေ့ဆိုင်းရရင်စီရင်လေ့ကျင့်မှုကဘာလို့မရွှေ့ဆိုင်းနိုင်ရမှာလဲလို့လည်းမေးခွန်းထုတ်ထားပါတယ်လောလောဆယ်အမေရိကန်ပိုင်ဂွမ်ဂျုံကနေလာတဲ့အမေရိကန်စစ်သားအယောက်80ကျော်ဘန်ကောက်မြို့ကိုရောက်ရှိနေပြီးတိကျခွဲနေကြမယ်လို့လည်းထိုင်းနိုင်ငံကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းအဖွဲ့ပြောခွင့်ရတာဝန်စီဝီဆာနိုယူတင်းကပြောပါတယ်ဒီနေ့အင်္ဂါနေ့မှာဂျပန်ကနေအမေရိကန်တပ်သားတွေထပ်ပြီးရောက်လာအောင်မှာဖြစ်ပါတယ်